နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကြောင့်နိုင်ငံတကာရဲ့ချီးကျူးပြောဆိုမှုတွေခံရတဲ့မြန်မာနိုင်ငံမှာတိုင်းရင်းသားတွေနေထိုင်တဲ့တောင်တန်းဒေသမှာမူရစေဝါတုံးဆွဲမှုအခြေအနေကတော့အရင်ကထက်ပိုဆိုးလာတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကပြောလိုက်ပါတယ်။ရမ်းပြည်နယ်တွင်းကနံပါတ်ကကြေးရွာလေးမှာမူရစေဝါရောင်းဝယ်တာဟာအရင်ကလိုပုံရှိုးကွယ်ရှိုးလုပ်တဲ့လုပ်ငန်းတစ်ခုမဟုတ်တော့ပဲပေါ်ပေါ်တင်တင်ရောင်းဝယ်နေကြတဲ့အကြောင်းဒေသခံတွေကပြောပါတယ်။ AP သတင်းဌာနသတင်းတစ်ပုဒ်ကိုအခြေခံပြီးတော့ဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။ချိန်ကဆေဆိုးရအောင်ချုပ်ခဲ့တဲ့မြန်မာနိုင်ငံဟာနိုင်ငံရေးစီးပွားရေးအပြောင်းအလဲတွေကြောင့်ပွင်လင်းလာတာနဲ့အမျှအပြင်းပန်းမျက်နှာစာမှာတော့မျောလင့်ချက်တွေအကောင်းမြင်ကြတွေရှိနေပြီးကမ္ဘာတဝန်းကလည်းယင်းနှီးမြုပ်နှံမှုတွေအလျင်မြန်လှုပ်လာနေပါတယ်။ဒါပေမဲ့ကျေးလက်ဒေသနဲ့တောင်ပေါ်ဒေသတွေမှာတော့ပြည်သူတွေဟာဆင်းရဲမှုဒဏ်တွေကိုခံနေရုံပဲဖြစ်သလိုငွေဆေးပြဿနာကလည်းပြောင်ပြောင်တင်းတင်းနဲ့ထိန်းချုပ်လို့မရပဲဖြစ်လာနေပါတယ်။ရှမ်းပြည်နယ်ဘက်မှာဆိုရင်စောစောမှာကိုပဲငွေဆေးဝါသုံးဆွဲနေကြတာတွေကိုတွေ့လာနေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနန်းဖက်ကရွာမှာဘိန်းဆွဲတာတွေဟာအကြီးအကျယ်ဖြစ်နေပြီးရွာမှာရှိတဲ့လူကြီး8000ရဲ့တဝက်လောက်ဟာမူရစေးသုံးဆွဲသူတွေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။မူရစေးကြောင့်သားနှစ်ယောက်ကိုဆုံးရှုံးလိုက်ရတဲ့အသက်58နှစ်အရွယ်ဒေါ်လိကတော့ကျန်တဲ့သားတစ်ယောက်ကိုဆုံးရှုံးရမှာကိုလည်းသူမကစိုးရိမ်နေပြီးမူရစေးသုံးနေတာတွေရက်တန့်သွားအောင်ဘာမှမလုပ်တဲ့အပေါ်မှာလည်းမယုံနိုင်လောက်အောင်ဖြစ်မိတယ်လို့ပြောပါတယ်
။ဒါမှတည်းစင်ငုကရမိကရှင်နေတာခဏမကိုရတည်းလေဤ
အရင်တုန်းကတော့လှုပ်လှုပ်ဝက်ဝက်လှုပ်ကြပြီးလူတိုင်းကအိမ်တွေမှာဝှက်ထားတတ်ကြပါတယ်။ဒါပေမဲ့လူငယ်တဲ့9နှစ်10နှစ်ကစပြီးတော့မူရစေးရောင်းတဲ့သူတွေဟာတင်းကျိုင်းတွေမှာအကြောက်လက်မရှိရောင်းနေတယ်လို့မျိုးပြောင်ပဲရောင်းလာနေကြပါတယ်
။ရန်ကုန်မြို့မှာတော့အခြေအနေတွေကတက်ရိပ်ပြနေပြီးတော့ပြီးခဲ့တဲ့2017မှာစစ်တပ်ကနေရဲသားစုရောက်ကိုပြောင်းလဲလာပြီးတဲ့နောက်ယင်းနှီးမြုပ်နှံမှုတွေဟာအလင်းမြန်စီးဝင်လာနေပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာအခုနှစ်မှာ 9.5 ရာခိုင်နှုန်းအထက်မှာရှိနေတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါမဲ့လည်းရှမ်းပြည်နယ်ဘက်မှာတော့တိုးတက်မှုအရေးအယောင်တွေမတွေ့ရသေးပဲဖြစ်နေပါတယ်။ကမ္ဘာ့ဘဏ်ရဲ့အဆိုအရတော့မြန်မာနိုင်ငံကလူဦးရေ4,000+ကျော်ဟာဆင်းရဲမွဲတင်မှုသတ်မှတ်ချက်ထက်နေတဲ့အခြေအနေမှာရှိနေပြီးတော့အသက်5နှစ်အောက်ကလေးငယ်3,000+ဟာလည်းအဟာရချို့တဲ့မှုနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂမူရစီတိုက်ဖြတ်ရေး UNODC ရုံးရဲ့အရာရှိ Jason Eli ကပြောပါတယ
်။ People come and they visit Yangon and they say, "Oh, look at Myanmar, isn't it great? It's opening up. All of these people are getting new things."
ဒီလက်ဒေသတွေကိုတွားကြည့်လိုက်ပါ။ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေတွေကလူတွေရဲ့လူမှုဘဝတွေပေါ့။ဘာတွေအကျိုးထူးလာစေတယ်လဲဆိုတာကိုမေးကြည့်လိုက်ပါ။လုံးဝကိုမတူတဲ့အဖြစ်ရပါလိမ့်မယ်။
ဒါပေမဲ့စီးပွားရေးတိုးတက်မှုရဲ့အကျိုးကျေးဇူးကိုမခံရတဲ့တိုင်းရင်းသားကြီးလက်ဒေသတွေကဆင်းရဲသားတောင်သူတွေဟာထမင်းနှက်မှအောင်စားဖို့အတွက်ငကိုတိုင်းဆက်ပြီးတော့ဘိန်းဆိုင်နေကြပါတယ်။မြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာ1999ခုနှစ်မှာကျဆင်းခဲ့ပြီးမြဲအခုအခါမှာတော့ပြန်ပြီးတော့မြင့်တက်လာနေပါတယ်။အာရှဇီးကွက်ဝယ်လူအားကြောင့်မြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုဟာပြီးခဲ့တဲ့နှစ်မှာ26ရာခိုင်နှုန်းပြန်ပြီးတော့မြင့်တက်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။
Why is poppy cultivation and production important? Because it's a reflection on the paucity of development in this country.
ဘိန်းဆိုင်ပြိုထုတ်လုပ်မှုဘာကြောင့်အရေးပါနေရတာလဲ။ဒါကဘာကြောင့်လဲဆိုတော့ဒီနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုတိတ်မရှိလို့ဆိုတာထင်ဟပ်နေပါတယ်။ဘိန်းဆိုင်ပြိုတာတမျိုးတည်းလှုပ်ရှားရှိတဲ့သူတွေဟာစည်ရဲမွဲတည်မှုတန်းကိုအခမ်းအနားဆုံးဖြစ်ပြီးတော့ရေရိုကာလအတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အကျိုးအမြတ်တွေကိုရရှိမှာမဟုတ်ပါဘူး။
ရှမ်းပြည်နယ်အတွင်းကဝေးလံခေါင်တည်တဲ့နေဆက်ဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအုပ်ချုပ်နေတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့ဘိန်းဆိုင်ပြိုးမှုတွေကိုနှိမ်နှင်းနေပြီးဒါတွေကိုလည်းသူတို့အနေနဲ့ပြသသွားခြင်းတယ်လို့ပြောပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာဘိန်းလုပ်ငန်းကနေပတ်စံနေရနေတာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။တနိုင်ငံလုံးအပြစ်ခတ်ရဲဆဲဖို့အတွက်အစိုးရကလုပ်နေတာကြောင့်ဘိန်းဆိုင်ပြိုးမှုတွေနဲ့ပတ်သက်ပြီးတော့ဘာမှဂျားဝင်ဆောင်ရွက်တာမျိုးမရှိဘဲဘိန်းကင်းတွေဟာလည်းပို့ပြီးတော့များလာနေတာဖြစ်ပါတယ်။နံပါတ်ကရွာလို့အစိုးရအုပ်ချုပ်တဲ့ဒေသမှာတော့မှအဂရိလိုက်စားမှုတွေကြောင့်ဘိန်းတိုက်ဖြတ်ရေးလုပ်ငန်းတွေကိုဘာမှလုပ်ဆောင်ခြင်းမရှိလို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးတက်လာနေတဲ့အချိန်ထဲမှာပဲနိုင်ငံအနေအားအတော်များများကလူတွေရဲ့အခြေအနေတွေကတော့အရင်တုန်းကအတိုင်းပဲဘာမှမပြောင်းလဲပဲဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ။